ကမ္ဘာပေါ်မှာအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြပြီးအမေရိကန်ပြည်ထောင်စုမှာလာရောက်ခိုးလွန်ကြတဲ့ဒုက္ခသည်တွေထဲမှာမြန်မာနိုင်ငံလေးပါဝင်နေတဲ့အကြောင်းနဲ့ပတ်သက်လို့တော်တော်လာတန်ပြောပြမှာပါ။အ
မေရိကန်လွှတ်တော်ရဲ့ပြတ်ထန်းချက်ရကမ္ဘာထွန်းရှိဒုက္ခသည်များပြန်လည်အခြေချခွင့်အစီအစဉ်ကိုအမေရိကန်နိုင်ငံဂျာယီဌာနကလှုပ်ဆောင်ခဲ့ရမှာပြည်ခဲ့တဲ့နှစ်တွေတွင်ကဒုက္ခသည်ပေါင်း9000တို့ကိုလက်ခံခဲ့ရမှာဒီနှစ်ဗန္ဒာယီနှစ်အတွက်တော့7500ထိတိုးပြီးလက်ခံဖို့သမ္မတဥဘာမာကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်2019ခုနှစ်မှာလည်းဒုက္ခသည်အရေအတွက်3000ထိလက်ခံဖို့ရှိပြီးဒါဟာ2015တည်းဆိုရင်58ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။ခုလိုကမ္ဘာပေါ်မှာဒုက္ခသည်များပြန်လည်အခြေချခွင့်ပြုတဲ့အကြီးအမားဆုံးအစီအစဉ်ရနိုင်ငံပေါင်း86နိုင်ငံတို့ကဒုက္ခသည်တွေကိုလက်ခံခဲ့ရမှာဒုက္ခသည်အများဆုံး9နိုင်ငံနဲ့မြန်မာနိုင်ငံလည်းပါဝင်တာဖြစ်ပါတယ်။နိုင်ငံဂျာယီဌာနပြောခွင့်ရပုဂ္ဂိုလ်အလစ်ဘက်ထရူဒိုကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာကတော
့ Over 70% have fled 5 nations: the Democratic Republic of the Congo, Syria, Burma, Iraq.
ဒုက္ခသည်တွေရဲ့80%ရာခိုင်နှုန်းကကွန်ဂိုပြည်သူ့သမ္မတနိုင်ငံ၊ Syria, မြန်မာ၊ Iraq နဲ့ Somalia တို့ကဖြစ်ပြီးပြိပကတွေကြောင့်ဒုက္ခသည်တန်ပေါင်းများစွာတို့ဟာသူတို့နေအိမ်တွေကနေစွန့်ခွာထွက်ပြေးခဲ့ကြရတာဖြစ်ပါလေ82ရာခိုင်နှုန်းကအမျိုးသမီးနဲ့ကလေးတွေဖြစ်ကြပြီးအများစုကမုတ်ဆိုးမတွေတိတ်ဆက်မှုတန်ခံခဲ့ကြရသူတွေအရေးပေါ်ဆေးကုသမှုခံယူဖို့လိုအပ်သူတွေဘာသာရေးလူနည်းစုတွေလိင်တူဆက်ဆံသူတွေနဲ့အကျန်းဖက်မှုနဲ့ဖိနှိပ်မှုကနေထွက်ပြေးခဲ့ကြရသူတွေဖြစ်ပါလေလို့အလစ်ဘက်ထရူဒိုကပြောသွားတာဖြစ်ပါလေအမေရိကန်ပြည်ထောင်စုမှာပြည်နယ်ပေါင်း48ပြည်နယ်ရှိမြို့ပေါင်း180တို့မှာဒုက္ခသည်များကိုပြန်လည်အခြေချတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်2015ခုအတွင်းမှာမြန်မာ၊အီရတ်နဲ့ဆိုမာလီယာနိုင်ငံကဒုက္ခသည်တွေဟာအများဆုံးဖြစ်ပြီး4000နီးပါးရှိတာဖြစ်ပါတယ်။အဲ့ဒီ3နိုင်ငံနဲ့မြန်မာနိုင်ငံကအများဆုံးဖြစ်ပြီးဒုက္ခသည်ပေါင်း18386ဦးခြေချခွင့်ရခဲ့တာဖြစ်ပါတယ်။2014ခုနှစ်မှာတော့လာရောက်ခြေချတဲ့ဒုက္ခသည်တွေနဲ့အီရတ်ပြည်မြန်မာနိုင်ငံဟာဒုတိယအများဆုံးဖြစ်ပြီး14598ဦးရှိက2013ခုနှစ်မှာလည်းဒုတိယလိုက်ပြီး16299ဦးလို့အမေရိကန်မှာလာရောက်ခြေချခွင့်ရခဲ့ကြတာလည်းဖြစ်ပါတယ်မြန်မာဒုက္ခသည်တွေအခုလိုအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချမှုနဲ့ပတ်သက်လို့ Indiana PoliceBACI called Burmese American Community Institute ရဲ့ဥက္ကဋ္ဌရှင်းလူမျိုးဒေါက်တာရိုဒင်းကိုမေးချခဲ့ပါတယ်
။2015ဇူလိုင်လ1ရက်နေ့အထိစရင်းစရာအရာဗမာပြည်သားအမေရိကကိုပြောင်းရွှေ့နေထိုင်တဲ့ဦးရေက346,039ယောက်ရှိတာကျွန်တော်တွေ့ရပါတယ်။အဲ့ဒီထဲမှာတော့ကရင်အမျိုးသားတွေအများဆုံးဖြစ်ပြီးတော့6000ခွဲလောက်ရှိပါတယ်။ဒုတိယကတော့ချင်းသာ9000နဲ့1000လောက်ရှိပါတယ်။တတိယကတော့ကရင်နီအရင်ကကျွန်တော်တို့ခေါ်တဲ့ကယားပေါ့နော်။အဲ့ဒါ12000လောက်ရှိပါတယ်။ကချင်3400ရခိုင်2300ဗမာက9000ကျော်ကျော်မွန်နာ2000ရှမ်း1000နဲ့200နောက်တခြား others ပေါ့နော်။အဲ့ဒါ900ကျော်လောက်ရှိတာကျွန်တော်တို့ကတွေ့ရပါတယ်။မြန်မာဒုက္ခသည်အနေနဲ့ပြောရရင်တော့အမေရိကန်ပြည်နယ်90မှာ48ပြည်နယ်သူတို့ပို့ပေးတယ်လို့ပြောတယ်။အဲ့ဒီမှာတော့စရင်းစရာအရာတော့အင်ဒီယားနာပြည်နယ်အများဆုံးမြန်မာပြည်သား23000နီးပါးကျွန်တော်တို့ရှိတယ်လို့တွေ့ရပါတယ်။အင်ဒီယားနာပြည်နယ်မြို့တော် Indianapolis မှာ15000လောက်ရှိပြီးတော့ဒုတိယမြို့တော်ဖြစ်တဲ့ Fort Wayne မှာဒီ6000ကျော်ပေါ့။တခြားပြည်နယ်တွေကတော့ Texas ပြည်နယ်တို့Iowa State တို့ Now New York State တို့မှာလည်းဒါပမာပြည်သားတွေတော်တော်များများနေရာချပြီးတာကိုကျွန်တော်တွေ့ရပါတယ် Physical Year 2019ပေါ့ Secretary of State လက်မှတ်ထိုးပြီးတော့ Congress တင်ပြီးတော့သမ္မတနေအတည်ပြုထားတာကတော့မြန်မာနိုင်ငံသား12000ကနေ14000ကြားပေါ့နော်အခုဒီလ October 1ရက်ကနေနောက်နှစ် 2019 September 30ရက်ပေါ့နော်အဲဒီကြားထဲမှာပမာပြည်သားအနည်းဆုံးတောင်းထောင်အမေရိကန်နိုင်ငံကိုအခြေချနေထိုင်ခွင့်ပေးဖို့သူတို့အတည်ပြုတာဖြစ်ပါတယ်အဓိကတော့မလေးရှားရောက်နေတဲ့မြန်မာပြည်သားဒုက္ခသည်တွေ9000ကနေ9000ကြားထိုင်းမြန်မာနယ်စပ်ကနေ3500ကနေ9000ကြားပေါ့နော်တခြား အိန္ဒိယရောက်နေတဲ့မြန်မာနိုင်ငံသားတွေရောတခြားနေရာအနှံ့ရောက်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်အလုံးစုပေါင်း12000နဲ့14000သူတို့ခံမှန်းထားတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချခွင့်ရတဲ့ဒုက္ခဒေတွေနဲ့မြန်မာနိုင်ငံကဒုက္ခဒေတွေနဲ့ပတ်သက်လို့ဒေါက်တာရူဒင်းပြောခဲ့တာဖြစ်ပါတယ်